American နောက်ဖက်ကယုန်ရန်တချို့မှာတောင်းမီးလောင်ကျွမ်းမှုဟာနေရာပေါင်း100ကျော်မှာဖြစ်ပွားနေပြီးလူပေါင်း16ဦးထဲမှနေသေဆုံးနေရခြင်းမှာပဲအနောက်မြောက်ပိုင်းက Oregon ပြည်နယ်မှာတော့ပြည်နယ်ရဲ့လူဦးရေ10ရာခိုင်နှုန်းဖြစ်တဲ့လူပေါင်း5သိန်းကျော်ဘေးလွတ်ရာပြောင်းရွှေ့ရမယ့်အရေးနဲ့ရင်ဆိုင်နေရပါတယ်။ Oregon ပြည်နယ်ထဲမှာထောင်နဲ့ချီတဲ့နေအိမ်တွေနဲ့အတူဧကပေါင်း9သိန်းလောက်မီးလောင်ကျွမ်းခဲ့ရပြီးမြို့ရွာအများပြားလည်းပျက်စီးခဲ့ရပါတယ်။ Washington ပြည်နယ်ထဲမှာတော့မြို့တစ်မြို့မီးကြောင်ပျက်စီးသွားပါတယ်။ကယ်လီဖိုးနီးယားပြည်နယ်နဲ့ကပ်ရဲ့အော်ရီဂွန်ပြည်နယ်အက်ရှလန်မြို့မြောက်ပိုင်းမှာစတင်တဲ့မီးလောင်ကျွမ်းမှုအတွက်ရှုံမီးဖြစ်တဲ့ရဲတွေကအမှုဖွင့်စစ်ဆေးနေတယ်လို့အက်ရှလန်ရဲချုပ်ကပြောပါတယ်။အဲ့ဒီမှာနေအိမ်600လောက်မီးလောင်ပျက်စီးခဲ့ရတာပါ။ပေါ်တလန်မြို့တချို့နေရာတွေကဒေသခံတွေကိုလေကြောင်းအခြေအနေကြည့်ပြီးဘေးလွတ်ရာရွှေ့ပြောင်းခံရဖို့ဖြစ်လာနိုင်တယ်လို့ပြည်နယ်မိသားကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာကျက်သပရင်းတွေကတောမီးလောင်ကျွမ်းမှုတွေဆက်လက်ဖြစ်ပွားနေပြီးလူပေါင်း12ဦးထဲမှနေသေဆုံးခဲ့ရတယ်လို့ရန်နဲ့ချီတဲ့နေအိမ်တွေမီးလောင်ပျက်စီးခဲ့ရပါတယ်။